နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ချထားတဲ့အသက်82နှစ်အရွယ်တရုတ်စာနယ်ဇင်းသမားဒူကိုဆေးကုသဖို့ဆိုပြီးတရုတ်အာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။တည်င်းစာဆီယာမားဂေါယူရဲ့ထောင်ဒဏ်ကို9နှစ်ကနေ9နှစ်ထိတရားရုံးတစ်ခုကဒီကနေ့ဆော့ချလိုက်ပြီးနိုင်ငံပိုင်တွင်မှာပဲသူ့ကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်တည်င်းဌာနကနေကြေညာတာပါ။ဂေါဟာနှလုံးရောဂါခံစားနေရတာမို့ဆေးကုသမှုခံယူဖို့ပြန်လွှတ်ပေးရေးဆက်ကြိုးစားသွားမယ်လို့တရားရုံးဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်သူ့ရဲ့ရှေ့နေတွေကပြောခဲ့ပါသေးတယ်။1989ခုနှစ်မှာ TMN ရေမြင်ဆန္ဒပြပွဲကိုအစိုးရကနှိမ်နှင်းဖြိုခွဲလိုက်ပြီးတဲ့အချိန်တုန်းကလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဆိုတဲ့စွဲချက်နဲ့ပဲကာဂိုထောက်တန်း6နှစ်ချမှတ်ခဲ့ပူပါတယ်။အထောက်အထားအမှတ်9လို့သိကြတဲ့အစိုးရစာရွက်စာတမ်းတစ်ခုကိုသတင်းမီဒီယာကိုပေးခဲ့တယ်လို့ဆွဆဲပြီးဒီနေ့အစောပိုင်းကသူ့ကိုထပ်ပြီးထောင်ချတာပါ။အဲ့ဒီစာရွက်စာတမ်းကိုသူကပေါက်ကြားစီခဲ့တာမဟုတ်ဘူးဆိုတဲ့အထောက်အထားတရားရုံးကိုတင်ပြခဲ့တယ်လို့ရှေ့နေတွေကပြောပါတယ်။သူ့ကိုထောင်ချတာဟာနိုင်ငံရေးပြည်ရောကမကင်းတဲ့လို့ရဖြစ်တယ်ဆိုပြီးပြည်ပအစိုးရတွေနဲ့လူ့အခွင့်အရေးဖွဲ့တွေကဖြစ်တင်ရှုတ်ချပါတယ်။နိုင်ငံပေါင်း73နိုင်ငံကအမျိုးသမီးနိုင်ငံရေးအကျဉ်းသူအကြောင်း20ရဲ့ဖြစ်ရပ်တွေကိုအထူးဖော်ထုတ်ပြီးသူတို့လွတ်မြောက်ရေးလှုပ်ရှားတဲ့အမေရိကန်ပြည်ထောင်စုရဲ့ Free the 20 Social Media စီးရုံးလှုပ်ဆောင်မှုမှာကာယူလည်းပါဝင်ပါတယ်။